ရုရှားကသူ့ရဲ့တန်လက်ပြင်မစ်ဇိုင်းတုံးအစ်တဲ့ယူကရိန်းရဲ့ဒနီပရိုမြို့ကိုပြစ်မှတ်ထားပစ်ခတ်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တဲ့အတွက်ယူကရိန်းရှစ်ပွဲတင်းမာမှုကပိုးပြီးတိုးလာနေတာပါရုရှားတပ်တွေဟာယူကရိန်းကိုတိုက်ချင်းဖြင့်ပယ်ထိန်တဲ့မစ်ဇိုင်းတုံးနဲ့ပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့ယူကရိန်းကပြောပေမဲ့အမေရိကန်ရာရှိတွေကတော့ဒါတန်လက်ပြင်မစ်ဇိုင်းတုံးဖြစ်ကြောင်းပြောတယ်လို့သမ္မတပူတင်ကလည်းနိုင်ရင်နိုင်ငံအကြံမှာပဲအတည်ပြုခဲ့တာဖြစ်ပါတယ်ရုရှားတွင်မှအထိမစ္စိုင်းတုံးပစ်ခတ်ခွင့်ပေးခဲ့ရင်ရုရှားကမိုင်900လောက်ထိပစ်ခတ်နိုင်တဲ့လက်နက်တွေသုံးမယ်လို့သမ္မတပူတင်ကနိုင်ငံတော်မင်ကွန်းမှာသတိပေးခဲ့တာဖြစ်ပါတယ်။ဒါပြန်ခုလိုတာဝဲပြင်မစ္စိုင်းတုံးတွေပစ်ခတ်မယ်ဆိုရင်အရက်သားတွေဘေးလွတ်ရာပြေးချင်ရအောင်ကြိုတင်သတိပေးမယ်လို့လည်းပြောပါတယ်။သူ့ရဲ့မစ္စိုင်းတုံးအစ်စ်တွေနဲ့ဒီလိုပစ်ခတ်တဲ့အခါမှာအမေရိကန်ရဲ့လေကြောင်းကာဝေးစနစ်တွေတားဆီးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ယူကရိန်းလေတပ်ကတော့ရုရှားဟာအစ္စရာခန်ဒေသကနေပစ်ခတ်တာဖြစ်ပြီးပစ်ခတ်တဲ့လက်နက်တွေထဲမှာ hypersonic missile တစ်လုံးနဲ့ပစ်ပယ်ထင်းတဲ့ missile ဒုံး9လုံးပါဝင်တယ်လို့ပြောပါတယ်